ပြည်သူနိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့ပုံမှာလူတွေထောင်ထဲချီဆန္ဒပြနေကြပြီးတော့စနေနေ့ကတော့အစီအမ်းမြောင်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပြည်ပခဖြစ်ခဲ့ကြပါတယ်။ပြည်သူနိုင်ငံတဝန်ဆန္ဒပြတဲ့သူဥယေဟာတသိန်းကျော်ရှိပြီးတော့ပဲရစ်မြို့ကကဘာကျော်ရှန်ဇိုလီဇေလမ်းမကြီးမှာတော့8000လောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးခရစ်စတော့ဖ်ဂက်စတနာကပြောပါတယ်။နိုင်ငံတော်မှာဆန္ဒပြတဲ့သူ130ကိုလည်းဖန်စီခဲ့တယ်လို့ပြောပါတယ်ဆန္ဒပြတဲ့သူတွေကမီးပွိုင်တွေနဲ့လမ်းတင်ကြတာအမှတ်သားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးတော့ပဲရစ်မြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုပုံးနဲ့မီးသတ်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်ရဲတွေနဲ့တခြားပြည်သူတွေကိုရန်ကားတိုက်ခိုက်ခဲ့တဲ့သူတွေဟာရှက်ဖို့ကောင်းပြီးတော့အဲ့လိုအကြမ်းဖက်တဲ့လုပ်ရက်တွေအတွက်ပြည်သူနိုင်ငံမှာနေရာမရှိဘူးဆိုပြီးတော့ပြည်သူသမ္မတအမန်နျူအယ်မက်ခရွန်က Twitter ကနေပြောကြပါတယ်တချို့ဆန္ဒပြတဲ့သူတွေဟာအဝေးပြေးလမ်းမရဲ့ဂိတ်တွေကိုဝင်ရောက်သိမ်းယူခဲ့ပြီးတော့ကားတွေကိုပတ်စံမယူဘဲလွတ်ပေးတာတွေနဲ့ဖြည်းဖြည်းမောင်းကိုင်းတာတွေကိုလုပ်ခဲ့တယ်လို့ပြည်သူ့သတင်းအေဂျင်စီ AFP ကပြောပါတယ်။အဓိကကတော့ဒီဇယ်စီအပါအဝင်လောင်စာဆီတွေကိုအခွန်တိုးကောက်တဲ့အပေါ်မှာလူတွေအာရုံစိုက်လာစေဖို့အတွက်ဆန္ဒပြတဲ့သူတွေဘက်ကလှုံ့ဆော်ခဲ့တာပါ။ဒီဇယ်စီအခွန်ဈေးနှုန်းက1လီတာကို10ပြားလောက်တက်သွားခဲ့ပြီးတော့လာမယ့်နှစ်တွေမှာလည်းထပ်တက်သွားဖို့ရှိတယ်လို့ပြည်သူ့ပို့ဆောင်ရေးဝန်ကြီးအလစ်ဇဘက်ဘွန်ကပြောပါတယ်။ဒါပြင်ဒက်စီခွန်တွေကလည်းတက်လာဖို့ရှိနေပြီးတော့ဒက်စီ1လီတာဟာအခုဆိုရင်1ဒေါ်လာနဲ့85ပြားရှိပြီးတော့ဒီဇယ်ထက်နည်းနည်းပိုပြီးတော့ဈေးကြီးပါတယ်ခင်ဗျာ။